မနေ့ကမိမိရဲ့ဘဝကိုကုလသတိပဋ္ဌာန်နဲ့ပြုပြင်ဖို့ရန်အတွက်နီလန်းလည်းမသိနီလန်းသိပြီမဲ့လို့အလွတ်နေတဲ့အများစုပုဂ္ဂိုလ်မှာကိလေသာစီရောက်ကြီးတဲ့ကိုအချိန်ပြည့်မျောပါသွားတယ်။တတိစီရောက်ကြီးကိုလည်းပဲရက်တဲ့နီမသိပြတ်တဲ့နီလည်းမသိဆိုတော့မျောချင်တယ်မျောနေတယ်ဆိုတော့ရှင်ရဲ့ကြီးပဲဆိုတော့အတိတ်ပဲပေါ့။လောကီဇာရတဲ့ပုဂ္ဂိုလ်များတော်မှလောကီဇာနဲ့ရှင်တွဲတဲ့အသည့်ကအဲ့ဒီဟာမျိုးအထိမစင်းစားနိုင်ပါဘူးစင်းစားလည်းပဲမပေါ်ပါဘူးစီကြောင်းนี่ဘယ်လိုရရတယ်ဘယ်လိုဖြတ်ရတယ်ဆိုတာမသိပါဘူးနောက်ဆုံးတော့ဘုရားမြတ်စွာထံရောက်ပြီးတော့ကိလေသာစီကြောင်းကြီးဘာနဲ့ရရမလဲဘာနဲ့ဖြတ်ရတယ်လဲဆိုတာဖြတ်တယ်ဆိုတော့မေးမြန်းရပါတယ်အဲဒါနောက်နေ့ကျမှစာရုံးနဲ့လက်တွေ့ရှင်နဲ့တင်ပြပါမယ်လို့ပေါင်းစားပြီးတော့ရှင်းပြပါမယ်လို့ပြောခဲ့ပါတယ်။အဲ့ဒါလည်းမပြောခင်ရှင်းဥစွာဒီကနာယုတ်ကွဲပြီးတော့အကြောင်းကျိုးဆက်ပုံလေးတည်သွားတဲ့ယောဂီမှာပဂရိပုဂ္ဂိုလ်တ attva ဆိုတဲ့အစွဲအသည့်ဒီတော့မဟာယမကြီးကဖန်ဆင်းဆိုတဲ့အစွဲနဲ့အသည့်ပေါ့လေအဲ့ဒီအသည့်တဲ့ထူးခြားတဲ့အသည့်ဖြစ်ပုံလေးတွေနမရူပပရိစ္ဆေဒညာဖြစ်ပုံပိစ္ဆယပရိကညာဖြစ်ပုံလေးတွေအဲ့ဒါထူးခြားတဲ့အသည့်ပါလို့ပြောခဲ့တော့တဖာဝိရဒိဗ္ဗအမျိုးမျိုးသောအရှင်းရဆိုတာပေါ့လေအဲ့ဒါလေးပြောဖို့ကြားနေပါလားအဲ့ဒါလေးပြောပြီးလို့ရှိရင်ဆက်မှာပါပဲဒီမှာဒီနေ့မြေချင်းဆင်းရဲချင်းသူတစ်ပါးတိုင်းသူဖြစ်ချင်းခေါ်တဲ့အမျိုးမျိုးအထွေတွေချင်းရစုံနဲ့ကျောင်းကျူဆက်ရုံနာတရားတွေပေါ့လေဒီပုံလေးအဲ့ဒါလေးနည်းနည်းပြောပါမယ်ဘုရားတို့ဆန္ဒနာမူရဲ့ယေရှုရှင်မိုင်းဆရာတော်ဘုရားကြီးတင်ချပို့ချကျွန်တော်ဖျားကြီးနှိပေတဲ့အတိုင်းကျန်ကများကိုလေ့လာတဲ့အခါမှာဒီအနိစ္စတို့ဒုက္ခတို့အနတ္တတို့အနိစ္စလက္ခဏာဒုက္ခတွေအနတ္တလက္ခဏာတို့အနိစ္စနိဗ္ဗာန်ဒုက္ခနိဗ္ဗာန်နဲ့အနတ္တနိဗ္ဗာန်တို့ဒါဒီသင်ကြားတဲ့အတိုင်းလက်တွေ့နဲ့ပေါင်းစပ်ပြီးတော့ရှင်းရမှာပေါ့လေကျွန်တော်ဖျားကြီးနှိပေးတဲ့အတိုင်းဘုန်းကြီးတို့အနိစ္စကိုလည်းသိရမယ်အနိစ္စလက္ခဏာကိုလည်းသိရမယ်အနိစ္စနုပ္ပစနာကိုလည်းသိရမယ်အနိစ္စနုပ္ပစီကိုလည်းသိရမယ်ဆိုတာပါလေဒါလေးတွေခွဲကြပြီးတော့ဘုသူတွေမှာပြထားပါတယ်သူအုပ်စုအလိုက်ပါလေအဲဒီကပထမဆုံးအနိစ္စဝိရိတ္တကအနိစ္စသိရမယ်ဆိုတာအနိစ္စဆိုတာဘာလဲဆိုတာပေါ့လေဒါဒီလည်းဖွင့်ဆိုထားပါတယ်အနိစ္စတိခန္ဓာပဉ္စကံလို့ဖွင့်ထားပါတယ်ယုတ်နာခန္ဓာအစုယုတ်စုနာစုယုတ်စုကတစ်မျိုးနဲ့နာစုက၄မျိုးပေါ့လေဒီမှာမမှုပြုံးအစရှိတဲ့ရုပ်အစုတွေခံစားမှုအစုတွေပြီးတော့မှတ်သားမှုအစုတွေတင်ညာခံတော့ဖတ်တာအစရှိတဲ့သင်္ခါရနာအစုတွေဝိညာဏမြင်မှုကြားမှုတိနာမှုစားမှုတိတိအတိမှုတိမှုဆိုရက်နတရားအစုတွေပါလေနတရားက၄စုပါပဲပေါက်လိုက်လို့ရှိရင်တော့ယုံနေတာဒီနှစ်ပါးပါအဲ့ဒါတွေကို၅မျိုးသောယုတ်စုနံစုလို့ဖွင့်ထားပါတယ်အနိစ္စအနိစ္စကို ကိုယ်ကယုတ်စုဝေးတွေနာစုဝေးတွေပေါ့လေအဲ့ဒါတွေကိုအနိစ္စတရားတဲ့မဖြစ်လဲဆိုတော့ဖြစ်ပေါ်ပြီးတော့ဖြစ်တဲ့တိုင်းတီးမနေပဲနဲ့ပြောက်ွယ်သွားတတ်လို့ပါတဲ့အကြောင်းပြထားပါတယ်အဲ့ဒီတရားကိုအနိစ္စလည်းသိရမယ်ဆိုတာပေါ့လေဘုရားကြီးတွေကိုယ်တည်းမှာမာရာပြောတာဒီပြောတာယူစီတာစိကတာစုထနာပူရာနေတာအေးတာပေါ်တာတောင်းတတင်းတော့လှုပ်တာရှင်ကံယူကြီးတွေပေါ့ဒီအထုတွေကတည်တော့ဒါယုတ်စုတည်တာပါယုတ်စုလို့ပြောရတဲ့သဘောကတော့ဂျုံမှုန့်နေပေါ့လေတမုတ်ချင်းတမုတ်ချင်းရေနဲ့စုလိုက်တဲ့အခါကျတော့ခဲသွားတာတစ်ခုနဲ့တစ်ခုတောင်းထားတာပေါ့လေဒီတော့အပူနဲ့ထိလိုက်တဲ့ခါကျတော့အခဲတွေဖြစ်သွားတာပေါ့။ဒါတော့ဒီပေါင်မှုအသားလေးမှာကိုပဲဂျုံမှုညီပေါင်းဆက်ထားတာပေါ့။အမာတို့အမာခဲတွေခဲတွေတော့ပူခဲတွေတောက်ခဲတင်းခဲတွေပေါ့ဒါတွေ။ဒါတွေကဂျုံမှုတစ်ခုတည်းမဟုတ်ဘဲနဲ့ဂျုံမှုများစွာပေါင်းဆက်ပြီးတော့ဖြစ်နေတာ။အဲ့ဒါပါဠိလိုတော့ကာယခေါ်ပါလေ။ယူသဘောကြီးပေါင်းဆက်ပြီးတော့ဖြစ်နေတာတဲ့။နံသဘောကတော့မိချာနတ်စာထိတွေ့တဲ့အခါမှာအတိသဘောကြီးကောင်းတာတွေဒီကောင်းခံစားဆိုးတာတွေဆိုးခံစားပါပဲ။ဒါအယုံကပါပဲဆိုတော့အနိအပြအစိမ့်စသည်ပေါ့လေ။ဒါမျိုးတွေမှတ်သားရတယ်။တွေ့ချင်မှုနာတရားတည်ကြတာဒါတော့တည်တဲ့သဘောဖြစ်တော့နာလို့ခေါ်တာပါပဲတော့။ဣဇာတိယဖြစ်ပေါ်ပြီးဖြစ်တဲ့အတိုင်းတည်နေပဲနဲ့ပျက်စီးပျက်စီးသွားတော့ကြတာပါပဲ။ဘာလို့ဖြစ်ဖြစ်သမျှယုံနာခန္ဓာအနိစ္စလို့ဘုန်းကြီးတို့ကျေးဇူးရှင်မကြီးဆရာတို့ဘုရားကြီးဟောတော့ပြထားတဲ့အတိုင်းပါလိ။ကိုယ်တွေကဖြစ်ဖြစ်သမျှယုံနာခန္ဓာတွေဒါအနိစ္စတရားတွေလို့ဒီလိုနားလည်ထားပါရတနေရတန်ဒုက္ခမမြဲတဲ့ခန္ဓာငါးပါးယုံနာတရားစီပင်ဒုက္ခဆင်းရဲမကောင်းဒီလိုသမှပါတာဖြစ်လို့လဲဆိုတော့ကိုယ်ရဲ့ဖြစ်သမျှယုံနာတရားတွေဟာဖြစ်မှုပြတ်မှုကငါတဲ့ကိုပြည့်ပြည့်စုံစုံပေါ့လေဝုန်းဝိုင်းပြီးတော့နှိစ္စခန္ဓာလို့ဒုက္ခလို့ဒီလိုသတ်မှတ်ပါတယ်ဒီတော့မမြဲတဲ့ခန္ဓာငါးပါးယုံနာတရားစီပဲလေဖြစ်မှုပြတ်မှုဝိုင်းဝိုင်းလဲအောင်ဝါလီနှိစ္စခန္ဓာတဲ့အတွက်ဒုက္ခလို့ဒီလိုသတ်မှတ်ပါတယ်ယံဒုက္ခတတနတမမြဲလို့ရှိတဲ့တရားစီပဲလေခန္ဓာငါးပါးယုတ်နာတရားစီပဲလေအတ္တမဟုတ်ဇီဝအတ္တမဟုတ်ပုဂ္ဂိုလ်တ attva မဟုတ်ဇီဝအတ္တမဟုတ်အဲ့ဒီတရားတွေမှလည်းပဲဇီဝအတ္တပုဂ္ဂိုလ်တ attva ဇီဝအတ္တမရှိမဟုတ်မရှိပါလေနောက်အနတ္တလို့ခေါ်ပါတယ်ဒီမှာဒီတော့ဘာမှကိုယ်အလိုလိုက်တာပေါ့လေအတ္တရဲ့အလိုလိုက်တာဘာဖြစ်အကြောင်းတိုက်စလို့သူဟာဒီဘာသာဖြစ်နေတာဒါလူတယောက်မှအမိသုံးယုံမှဲ့ထားသလိုပေါ့လေခန္ဓာငါးပါးယုံနာနှစ်ပါးမှာပဲအနိစ္စဆိုတော့လည်းသူပဲဒုက္ခဆိုတော့လည်းသူပဲအနတ္တဆိုတော့လည်းသူပဲသူအကြောင်းနဲ့သူပေါ့လေဒီမှာအဲ့ဒါပဲအဲ့ဒါကြီးအကုန်လုံးတူပါတယ်ဒီမှာအဲ့တော့အနိစ္စသိရမယ်ဆိုလို့ရှိရင်ဒုက္ခလည်းသိရမယ်အနတ္တလည်းသိရမယ်ပေါ့ဒါပေါ့ဒီလိုဆိုလိုပါတယ်ဒီမှာအနိစ္စသိရမယ်ဆိုတာစာတိမဟုတ်ပါဘူးလက်တွေ့အသိကိုယ်ရဲ့စိတ်ပြီးတော့ပေါ်ရလေးတွေပေါ်ဆဲလိုက်ပြီးတော့ရှုလို့ကိုယ်ရဲ့မျက်မှောက်သိတဲ့အသိမျိုးကိုဒါဆိုလိုပါဒါရှုတဲ့အခါမျိုးမှာပ ေါ်ရရှိတဲ့ခံမျိုးမှာဖုံးနာပြင်းနာဆိုရပါသရှိတယ်။တောင့်တင်းလှုပ်ရှားရွေသွားတဲ့သဘောလေးမှာစိတ်ချသွားလို့ရှိရင်ဒါရုပ်ဒုက္ခသစ္စာတည်တာပဲ။တောင့်မှတင်းမှလေးကြီးရိုးရိုးတည်နေတော့ရိုးရိုးခံစားနေတော့ရိုးမှသာတော့တွေ့ကြည့်တော့ဒါလေးတွေလည်းပဲနတရားလေးတွေဖာတိဖာသာတည်နေတော့ပါနာနေရတွေ့နေပါတော့တမအဲတခါတခါမှာတောင့်တတင်းတော့လှုပ်တော့ဒီဒီပါတခါတခါမှာဘုံမပြီမှာတည်တာလေးတွေပါအဲ့ဒါလေးတွေမှတ်မိသွားတာရုပ်ကလေးပိုင်ချသည်နာကလေးပိုင်ချသည်တော့အခြားအခြားကိုယ်ထဲမှာပူတာအေးတာပြီးတော့ပေါ်တာဒါလေးတွေတည်တည်သွားတာဒါရုပ်တည်တာပါတခါတခါတောင့်တတင်းတော့လှုပ်တော့ဒါလေးတွေတည်တည်သွားတာတော့ဒါအမှန်တည်းရှားပါတယ်ဒီမှာဒါယုတ်ထုကသစ္စာထည့်တဲ့တရားကြီးတည်တော့ယုတ်ထုကသစ္စာထည့်တဲ့တရားကြီးတည်တယ်ဆိုလို့ရှိရင်လည်းပဲဒါအနိစ္စကိုလည်းတည်ရရောက်တာကြည်ရမှာဒီသူတို့ကိုယ်တိုင်ကလည်းအတ္တမဟုတ်အတ္တမရှိဆိုတာအနတ္တတည်ရရောက်တာနာမည်သုံးယုတ်မှဲ့ထားတဲ့လူတယောက်ကလူတယောက်တဏှာရာမှာပေါ့လေရောက်လို့နာမည်တစ်မျိုးမျိုးနဲ့ဗောလိတိတဲ့ဘုရားတွေ့ရလေရှိရင်အခြားနာမည်နှစ်မျိုးနဲ့မှဲ့ထားတဲ့လူကလည်းဒီလူပဲဆိုတော့ဒါအခြားနာမည်တစ်မျိုးနဲ့တဏှာမှာသိလို့ရှိရင်လည်းပဲဒီကြောက်တာပဲရှိတာပါဒီလူကမပြောင်းကြောက်တဲ့နာမည်သုံးမျိုးယူထားတာတခါတခါအနိစ္စအတိတဲ့အတိလို့ရှိရင်ဒုက္ခအနတ္တလည်းသိရရောက်တာပဲတခါတခါမှာဒုက္ခသိတဲ့ဒုက္ခသိလို့ရှိရင်ရှားတဲ့နှမျိုးလည်းသိရရောက်တာပဲတခါတခါမှာအတ္တမဟုတ်အတ္တမရှိဘုံသိသွားလို့ရှိရင်ရှားတဲ့နှမျိုးလည်းသိရရောက်သွားတာပါပဲဒီမှာအဲတော့အမည်သုံးမျိုးရနေတဲ့နာယုတရားတွေတခါတခါမှတ်လို့တစ်မျိုးတစ်မျိုးသိသွားလို့ရှိရင်ရှားတဲ့နှမျိုးလည်းပဲလူလူတည်ရရောက်တာပါပဲဒီမှာတော့လို့အနိစ္စဝိရိတပါအနိစ္စကိုလည်းတည်ရမယ်ဆိုတော့ဘာလို့တည်တည်ချာချာပုံမှန်လည်းတည်ဖို့ဒါအရေးကြီးပါတယ်အများဆုံးအဖြစ်အခုယောဂီတွေမှတ်တော့အနိစ္စလက္ခဏာကိုတည်အနိစ္စတရားကိုတည်တော့များပါတယ်အနိစ္စလက္ခဏာဝိရိတပါအဲဒီအနိစ္စမြင်တဲ့တရားတွေဟာသူကအခြေအရာ၃မျိုးရှိပါတယ်ပေါ်ပြီးတော့ပြောက်သွားတဲ့အခြေအရာပေါ်လိုက်ပြောက်လိုက်နဲ့ဆင်းရဲတဲ့အခြေအရာနဲ့အတ္တအလိုတိုင်းမဖြစ်တဲ့အခြေအရာဆိုတာပါလေအဲ့ဒီအခြေအရာ၃မျိုးကိုကိုယ်တွေကဖြစ်တယ်မှာယုံတဲ့တရားတွေဟာမြဲဘူးဆင်းရဲတာတွေအတ္တမဟုတ်ဘူးလို့သိရခြင်းအကြောင်းတွေပေါ့ဒီမှာဒါလည်းကြာလက်ခဏာလို့ခေါ်ပါတယ်တော့ပြီပေါ်ပြီအနိစ္စဆိုကြပါစို့ပြုတ်ပေါ်ပြီးကွယ်ပြောက်သွားတာကွယ်ပြောက်သွားတဲ့အခြေအရာကအနိစ္စလက္ခဏာတဲ့လက္ခဏာဆိုတာအများနာလည်အောင်ဘုမပြရမယ်ဆိုလို့ရှိရင်လူတွေဟာအသားအရောင်ရှားနာပါတယ်ဒီလိုပါဒိဋ္ဌိရှင်အသားအရောင်ဖြူတယ်တချို့နိုင်ငံသားတွေဆိုအသားအရောင်ကဝါတယ်တချို့နိုင်ငံသားတွေဆိုအသားအရောင်ကညိုတယ်တချို့နိုင်ငံသားဆိုအသားအရောင်ကနက်ပြားတယ်မဲတယ်ဒါတွေရှိကြပါလားဒီတော့လူကိုယ်နဲ့သူ့မှာရှိနေတဲ့အသားအရောင်အတူတူလားဆိုတော့မတူအသားအရောင်ကတတ်တလူကိုယ်ကတတ်တပဲအသားအရောင်ဒီပဲလေလူကိုယ်မဟုတ်ဘူးလူကိုယ်ဒီပဲလေအသားအရောင်မဟုတ်ဘူးအဲ့ဒီအသားရောင်ကလူကိုယ်ထဲမှာရှိနေတဲ့အမှတ်တရားအမှတ်သားတစ်မျိုးပဲလူဖြူပဲလူဝါပဲလူညိုပဲလူမဲပဲဆိုတာပေါ့လေဒီမှာသိရတဲ့အမှတ်သားတစ်ခုပဲဒီမှာအဲ့ဒါပဲထို့အတူပဲယုံနာတရားတွေမှာဒီဟုတ်တော်ဝါအဘာဝါကာရောအနိစ္စလက္ခဏာဆိုတာပေါ့ကျောင်းတိုက်ဆင်လို့ဟုတ်တော်ဖြစ်ပေါ်လာပြီးနကုကမရှိသေးတဲ့ဟာရှိလာပြီးတော့ပါလိမ့်။ဥမာဖောင်းမှု နှကမရှိသေးတဲ့ဟာလေဝင်သွားတဲ့ခါကျတော့ဖောင်းမှုပေါ်လာတာဟုတ်တော့နောက်ဒီဖောင်းမှုတွေအဆုံးသတ်သွားတဲ့အဘဝကာရမရှိသောအခြင်းအရာဖြစ်တာဖောင်းတာတောက်တင်းလှုပ်ရှားယူသွားတဲ့သဘောကဒါအနစ်ကြတရားအဲ့ဒီမှာသူရှိနေတာတွေကဖြစ်ပေါ်ပြီး꽌ပြောက်သွားတဲ့အခြင်းအရာလေးအမှတ်သားတာအနစ်ကြလက္ခဏာခေါ်ပါတယ်ခုနလူရဲ့အသားရောင်ကြီးကြည့်ပေါ့အသားရောင်ကတတလူကိုယ်ကတတတခြားစီပဲအနိစ္စတရားကတတသူ့မှာရှိနေတဲ့ဖြစ်ပေါ်ပြီး꽌ပြောက်သွားတဲ့အခြင်းအရာကတတတခြားစီပဲတမန်ဒီတော့ဒီအခြင်းအရာကတော့တကယ်သဘာဝအစစ်တော့မဟုတ်ဘူးပေါ့လေသဘာဝအစစ်ကတော့ကတောက်တာတင့်တာမာရာပြော့တာပူရာညွှေ့တာအေးတာပြီးတော့မြင်တိတာမြင်တွေ့တာမြင်ခံစားတာမြင်မှတ်သားတာပေါ့လေဒါမျိုးတွေကတော့တကယ်နံသဘာဝအစစ်တွေပါလေအဲဒီအဲဒီယုံနံသဘာဝတွေပေါ်မှာကိုယ်စီသဘာဝတွေပေါ်မှာတူညီတဲ့ဖြစ်ပေါ်ပြီးကိုယ်သွားပြီးအခြေရပေါ်လေးပြောနေတဲ့ဆင်းရဲတဲ့အခြေရမကောင်းတဲ့အခြေရအတ္တရဲ့အလိုတိုင်းမဖြစ်ဖဲတဲ့သူဓမ္မလာကြောင်းတိုင်းတွားနေတဲ့အနတ္တလက္ခဏာကိုအဝတ္တဝတ္တနာကာရဆိုတာပေါ့လေကိုယ်လူတိုင်းဖြစ်တဲ့အခြေရဆိုတော့အခြေရ၃မျိုးရှိပါတယ်အဲဒီ၃မျိုးကိုလက္ခဏာလို့ခေါ်ပါတယ်အခုအနိစ္စဆိုလို့ရှိအနိစ္စလက္ခဏာဟောလေးတမ
So the after arising they dissolve so the arising and passing away is the characteristic of impermanence
အဲ့ဒီဝေပြောက်သွားတဲ့အခြေအရာလေးကိုဖမတတရှုတဲ့သဘောကိုအနိစ္စနုပါစနာလို့ခေါ်ပါတယ်အနိစ္စနုပါစနာဘယ်ခါမျိုးမှတည်တယ်တော့ဆိုတော့ဒါလေးပြောသတော့ရှုမှဆဲမှဥပမာဖြင့်ပူရာလေးပေါ်လာတယ်ပူရာလေးရဲ့အနိစ္စတရားပူရာလေးကိုစိုက်ပြီးတော့ရှုတယ်ပူတယ်ပူတယ်ဆိုတော့ပူရာလေးစလာပြီးတော့အဆုံးသတ်သွားတဲ့အခြင်းအရာလေးတွေ့တာအခြင်းအရာလေးကအနစ်ကြလက္ခဏာပူတယ်ပူတယ်လို့ရှုမှတ်နေတော့မှာပေါ့လေကွယ်ပြောက်သွားတာကိုတွေ့ရလို့ပူရာလေးကမမြဲဘူးလို့တည်တာကအနစ်ကြနိဗ္ဗာန်ပြောက်ကွယ်သွားတာကိုတည်မှအနစ်ကြနိဗ္ဗာန်ခေါ်တာဘယ်ခါတည်တာလို့စာပေရတိရလားကိုယ့်အကူတွေးခေါ်ပြီးတော့တိရလားလောကီဆံပညာနဲ့တိရလားဟုတ်ရှုမှတ်ဆဲပါပူရာလေးပွားလေးပေါ်လာတယ်ငါကမရှိသေးဘူးရှိလာတယ်ဟုတ်တော့အဲ့ဒီပူရာလေးကိုမှတ်တင်တာအနေကျတိတာပဲပူရာလေးပေါ်လာပြီးတော့ဟောမှတ်နေရတယ်မှာပျောက်ွယ်သွားတာအဲ့ဒါအနေကျလက္ခဏာကိုတိတာပဲအဲ့ဒါကိုအနေကျနုပါစနာလို့ခေါ်ပါတယ်ကျောပူရာလေးပေါ်လာတဲ့ပေါ်တုံးပေါ်စဲလေးမှာပေါ့လေပူတယ်လို့ပူတယ်လို့ရှိနေတော့မှာပြောက်ွယ်သွားတာကိုကြည့်တာကအနိစ္စနုပါစနာတဲ့အခြားအခြားပူရာလေးပေါ်တယ်မှတ်လို့ပြောက်ွယ်သွားတာကြည့်လို့ရှိရင်ဒါအနိစ္စနုပါစနာခေါ်တာပါပဲပြောက်ွယ်သွားတာမကြည့်သေးလို့ရှိရင်အနိစ္စလို့တော့ကြည့်တာဖြစ်ပေါ်ပြီးတော့အဆုံးသတ်ပြောက်ွယ်သွားတာကိုသိမှအနိစ္စနုပါစနာဖြစ်ပါတယ်အဲ့ဒီအနိစ္စနုပါစနာကိုပဲပရိယတ်တစ်မျိုးနဲ့ပြောလို့ရှိရင်ဝိပဿနာလို့ဆိုပါတယ်။ဘာဖြစ်လို့ဝိပဿနာလို့ဆိုရသလဲဆိုတော့ဖြစ်ပေါ်ပြီး꽌ပြောက်သွားတဲ့အခြင်းအရာလေးပေါ့လေ။ဘာမင်းနစ်စ်အဲ့ဒါလေးပေါ့လေ။အပ်အင်ပါမင်းနစ်စ်ဒါလေးရှိပါတယ်။အဲ့ဒီအခြင်းအရာလေး။အဲ့ဒီပေါ်ပြီးတော့ပျောက်သွားတဲ့အခြင်းအရာတစ်မျိုးနဲ့တည်မြင်သွားလို့ဥပ္ပဆန္ဒလည်းဆိုရယ်အခုဓမ္မကတော့ပေါ်ပြီးတော့ပြောက်သွားတဲ့အခြင်းအရာတစ်မျိုးနဲ့ပူရာလေးပုံမှာတည်သွားလို့ဒါဥပ္ပဆန္ဒလို့ဆိုရပါတယ်ဒီတော့ယုံနဲ့တရားတွေဟာအနိစ္စလည်းသူပဲဒုက္ခလည်းသူပဲအနတ္တလည်းသူပဲသူတို့မှလည်းပဲမြဲတဲ့အခြင်းအရာဆင်းရဲတဲ့အခြင်းအရာ ကိုယ်လူတိုင်းဖြစ်တဲ့အခြေအရာတွေပေါ့လေအတ္တလူတိုင်းဖြစ်တဲ့အခြေအရာတွေခြေရဆုံး၃မျိုးရှိပါတယ်စိတ်တစိတ်ထဲကတော့အဲ့ဒီခြေရဆုံး၃မျိုးကိုပေါင်းပြီးတော့အတိယောမရှိပါဘူးတခါတခါအနိစ္စလက္ခဏာအနိစ္စအခြေအရာတွေတခါတခါဒုက္ခအခြေအရာတွေတခါတခါအနတ္တအခြေအရာရှိတယ်ယုံနာဒီမှာအဲ့ဒီခြေရ၃မျိုးအကုန်လုံးရှိနေတာဖြစ်တော့အချင်းရတမျိုးမျိုးကိုတိလိုက်တာနဲ့ကျန်တဲ့အချင်းရအနေနဲ့ပေါ့လေကျန်တဲ့အချင်းရတွေလည်းပဲအလိုလိုတည်ပြီးသားဖြစ်သွားပါတယ်တိစုလက္ခဏီစုဧကကသမိဒိဋ္ဌိဣတရတွားရဒိဋ္ဌံမိဝဟောတိမမျက်စိရသဘောပဲခေါ်တဲ့အချင်းရဆုံးသုံးမျိုးတွေကတမျိုးမျိုးကိုပေါ့လေဒီမှာတခါတခါအနိစ္စလက္ခဏာတခါတခါဒုက္ခရတတခါတခါအနတ္တလက္ခဏာတမျိုးမျိုးကိုအခုလိုပေါ်စေမှာပေါ်လာတဲ့အာယုံပေါ့လေရှုမှတ်နေတော့မှာတမျိုးမျိုးတည်သွားလို့ရှိရင်မြင်သွားလို့ရှိရင်ကြံနှမျိုးလည်းပဲအလိုလိုတည်ပြီးသားဖြစ်သွားတယ်လက္ခဏာစစ်တွေတစ်ခုမြင်အကုန်မြင်တည်တော့သူဆိုတာပေါ့လေဒီမှာဒီတော့ဒီစကားအရဆိုလို့ရှိရင်ဝိဝိယခြင်းရာမျိုးစုံမြဲတဲ့အနိစ္စလက္ခဏာခြင်းရာဆင်းရဲတဲ့ဒုက္ခလက္ခဏာခြင်းရာနဲ့အဝတ္တဝတ္တနာကာရဘောလေအတ္တအလိုတိုင်းဖြစ်တဲ့အနတ္တခြင်းရာအဲ့ဒီခြင်းရာစုံ၃မျိုးဒါဝိလို့ခေါ်ပါတယ်အဲ့ဒီခြင်းရာစုံ၃မျိုးနဲ့မြင်တဲ့ဉာဏ်ကိုဥပဒနာဉာဏ်လို့ခေါ်ပါတယ်ဒီတော့အနိစ္စဒုက္ခအနတ္တမြည်တဲ့တရားဤပေါ်မှာခြင်းရဆုံး၃မျိုးနဲ့တိမြင်တဲ့ဉာဏ်ကိုအနိစ္စနိဗ္ဗာန်အနိစ္စမြည်လို့ရှိရင်အနိစ္စနိဗ္ဗာန်ပေါ့ဒုက္ခမြည်ဒုက္ခနိဗ္ဗာန်ပေါ့အနတ္တနိဗ္ဗာန်အနတ္တနိဗ္ဗာန်ပေါ့အဲ့ဒါတွေကိုခြုံပြီးတော့ခေါ်လဲလို့ရှိရင်ဝိပဿနာတို့တို့အတုံနှုံဖြစ်လာပါတယ်တဘောကတော့ခြင်းရဆုံး၃မျိုးဖြင့်မျက်စိရင်တဘောပဲခေါ်တယ်ခြင်းရဆုံး၃မျိုးဖြင့်တိမြင်တဲ့ညာကွနာပူဇာလေးပေါ်လာတဲ့အခါမှာပူဇာလို့မှတ်နေတော့မှာပေါ့လေကိုယ်ပြောက်သွားတာကိုတိတာအနိစ္စနိဗ္ဗာန်လို့ပြောခဲ့ပါတယ်အဲ့ဒီနိဗ္ဗာန်အနိစ္စနိဗ္ဗာန်ဘယ်လိုရသလဲလို့ဆိုတော့ပေါ်တော့ပေါ်စေမှာပေါ့လေအခုလိုသတိပဋ္ဌာန်နည်းရအားဆိုင်ပြီးတော့ဆွဲပြဲစွာရှုလို့ရှုအောင်မှာစိတ်ကလေးတဲ့တဲ့စိုက်ကြပြီးတော့ပေါ့လေပေါ်ပြီးတော့ပြောက်သွားပေါ့လေဒီတိမြင်သွားတယ်အဲ့ဒီအတိလေးဟာအထုတဲ့ယောဂီပိုင်သွားတယ်အထုတဲ့ပုဂ္ဂိုလ်မှာလေရှိသွားတယ်ရှိအောင်လို့တော့ तू ပိုင်သွားတော့ तू သူ့မှာရှိသွားတော့ तू ပိုင်သွားတယ်အားထုတ်လို့သူရရှိတဲ့ဟာကိုပိုင်ဆိုင်သွားတာမဟုတ်လို့ယောဂီပုဂ္ဂိုလ်ကိုအနိစ္စနုပ္ပစီလို့ဒီလိုခေါ်ပါလားဒီတော့ပုမှုကအစပေါ်လေကိုယ်တွေကပေါ်သမျှအနိစ္စတရားတွေကိုသူတို့ဖြစ်တုံးဖြစ်ဆဲလေးမှာပေါ့လေခုနစိတ်ပိုင်းစီရင်အင်္ဂါမျိုးစုံနဲ့ပေါ့လေမှတ်လို့သူရဲ့အနိစ္စတရားကိုလည်းသိသွားပြီကြောင်ကျိုးဆက်ပုံနဲ့တည်သွားပြီအထူးအားဖြင့်ပေါ်ပြီးတော့ပြောက်သွားတဲ့မမြဲတာကိုလည်းတည်သွားပြီဆိုလို့ရှိရင်ရှုလို့တည်ရတဲ့အပူလေးပေါ်မှာအပူလေးပေါ်မှာရောအခြားအခြားအယုန်ဒီပေါ်မှာရောအမှန်တည်သွားတော့အမှန်တည်လည်းပြောက်သွားတယ်တကယ်အရှိကိုအရှိတိုင်းတည်သွားတော့အရှိကိုအရှိတိုင်းမတည်တော့ပြောင်းပြာမြဲတယ်ဆိုတဲ့အစွဲဝင်လာတာတော့မတိမှုတိမှမှုသူတို့ဖြစ်စေလိုက်ပြီးတော့မရှိလို့ရှိရင်မတိမှုအဝိဇ္ဇာအပတိပတ္တိအဝိဇ္ဇာခေါ်တယ်တိမှမှုမိစ္ဆာပတိပတ္တိအဝိဇ္ဇာမြဲတယ်လို့ထင်မှလိုက်တာမိစ္ဆာပတိပတ္တိအဝိဇ္ဇာခေါ်တယ်မမဖဲနဲ့ဒီလိုလွန်သွားလို့ရှိရင်မတိမှုအပတိပတ္တိအဝိဇ္ဇာနဲ့ပြောင်းမြန်တိမှုမိစ္ဆာပฏิပတ်တိဝိစ္စနှမျိုးမျိုးဖြစ်သွားတယ် အမှန်မသိအလွဲကြီးသိတယ်ဆိုတာဘာတွေတုံးဆိုမြဲတယ်လို့ထင်မှတ်အဲ့ဒီပုံမှာခုနမြဲတယ်ဆိုရက်တတ္တရဒိဋ္ဌိပေါ့လေအဲ့ဒါလေးဝင်သွားတာပါဒိဋ္ဌိဝင်သွားတယ်အဲ့ဒါလေးကအားကောင်းလာပြီဆိုလို့ရှိရင်ဥပါဒါပေါ့လေဒိဋ္ဌုပါရဏဆိုတာပေါ့လေပို့ပြီးတော့စွဲသွားတယ်ကောဟုတ်ပါဘူးဒါလည်းဖြစ်သွားတယ်ခုနတဏှာလည်းပဲကင်းသွားတယ်ဒီမှာတာယာမှုဖြစ်ခုပိုင်းနေစွာရှိမိတဲ့ခုနပူတဲ့သဘောပေါ်မှာတာယာတတ်မြတ်တဲ့သဘောမရှိဘူးအဲ့ဒီခိုက်တာမှာအခြားခြားအာရုံတွေပေါ်မှာလည်းတာယာတတ်မြတ်တယ်မရှိဘူးတဏှာဖြစ်ခွင့်မရပဲနဲ့ငြိမ့်သွားတဏှာရှိပါမှာအာကောင်းနဲ့မဲ့မောမှုဖြစ်ရရှိတာကိုအာကောင်းနဲ့မဲ့ဒါမျိုးဥပါဒါလည်းဖြစ်တော့ကာမဥပါဒါလည်းဖြစ်တော့အဲ့ဒါလည်းငြိမ့်သွားတယ်ဒီနည်းနဲ့ပဲပေါ်တိုင်းအာယုဒုက္ခတရားတွေကိုအဲအမြဲတဲ့တရားတွေကိုပေါ့လေအခုလိုနည်းနဲ့ရှူတိုင်းရှူတိုင်းပေါ့လေတိတိတိတိသွားလို့ရှိရင်မတိပြောက်အဝိဇ္ဇာပြောက်ဒုစရဖြစ်ခွင့်မရအနည်းရောက်တော့အမှောင်ပြောက်တယ်လို့ပေါ့လေအမှန်တိုင်းတည်သွားတော့ခုနမြဲတယ်ဆိုရက်အကောင်လေးဆိုတော့လည်းမရှိဘူးအဲ့ဒါလေးကိုတာယာတော့လည်းမရှိဘူးအဲ့ဒီပုံမှာလည်းတာယာတော့လည်းမရှိဘူးတက်မြတ်တော့လည်းမရှိဘူးဒီနည်းနဲ့ပဲအဝိဇ္ဇတနာဥပါဒံဆိုတာပေါ့လေ၃မျိုးလုံးပေါ့လေပြတ်သွားတယ်တတိလေးဖြစ်တဲ့အခါမှာတော့ရပ်သွားတယ်အတိဖြစ်တဲ့အခါကျတော့ပြတ်သွားတယ်ပြတ်တယ်ဆိုတာကပိုင်နေစွာသိရတယ်ကွနာအဘူးအာယုံပေါ်မှာပိုင်ပြန်တယ်သိလိုက်ပြီဆိုလို့ရှိရင်ပြန်စဉ်းစားတဲ့အခါမှာတတ်တက်ကလေးသိနေတာဒါလေးပေါ်ပြီးတော့ပြောက်သွားတယ်ဆိုတာတတ်တက်ကလေးသိနေတာဒီဘုံမှာအစွဲလမ်းမရှိဘူးဆိုတာလေတတ်တက်ကလေးသိနေတာပေါ်စဲမှာရှုလို့ရှင်းရှင်းသိရတယ်လို့ပေါ့လေနောက်ပြန်စဉ်းစားတဲ့အခါမှာလည်းပဲငကောကသိတဲ့အတိုင်းပဲပြန်ပေါ်တာပဲအဲ့ဒါပြတ်တယ်ခေါ်တယ်ရက်တယ်ပြတ်တယ်ရက်တယ်ပြတ်တယ်တတိနဲ့ရက်သွားတယ်အတိနဲ့ပြတ်သွားတယ်ဒါအဲ့ဒါတဖြည်းဖြည်းအားနေပြီးတော့နောက်ဥပဒနာညာဉ်အစဉ်တိုင်းတက်လာတဲ့အခါဥပဒနာညာဉ်ရင့်ကျက်ပြည့်စုံလို့ရှိရင်ရှုစရာအာရုံရရှုတည်တဲ့စိတ်ရောတခါလေပြတ်သွားတာရုပ်တည်းလာရရနေပြီးတော့ကျင်းတဲ့ကြာသွားတယ်လို့ပေါ့လေဘာမှမရှိပဲနဲ့ပေါ့လေအဲ့တော့မှဘုဒ္ဓယုံနာဖြစ်စီကြီးကနေပြီးတော့အဘုဒ္ဓဖြစ်စီကြီးရပ်သွားတယ်တဲ့ရပ်သွားအဲ့ဒါကတော့ခုနအမဂ္ဂရှိတဲ့အပြတ်ပေါ့လေဥပဒနာခိုက်တမှာတော့အချိန်ပိုင်းပြတ်ပေါ့ယုံနာဟိုရှုနေရင်ကပြတ်သွားတာတော့ဒါတည်တည်ချာချာပြတ်သွားတာဒီချေရပြတ်သွားတဲ့အတွက်ကိလေသာတွေလည်းပဲဆင်ရဆင်ရပြတ်ပုံတွေထားရှိပါတယ်။အဲဒါတော့အခုပြောလို့မဖြစ်ပါဘူး။နောက်ကြမှာပြောမှာပါပဲ။အဲတော့ဒီနေ့အနိစ္စကိုလည်းအနိစ္စလက္ခဏာဝိဒိတာအနိစ္စကိုလည်းသိရမယ်။အနိစ္စလက္ခဏာဝိဒိတာပါအနိစ္စလက္ခဏာကိုလည်းသိရမယ်။အနိစ္စနဲ့နုဝဆနာဝိဒိတာပါအနိစ္စနုဝဆနာကိုလည်းသိရမယ်။အနိစ္စနုဝစီဝိဒိတာပေါ့ဒီအရက်တည်ရမယ်ဆိုတာပေါ့လေဇာတုနဲ့လက်တွေ့ပေါင်းစပ်ပြီးတော့ရှင်းပြလို့အဲ့ဒီလောက်ဒီရှုမှတ်ထားတဲ့ယောဂီပုဂ္ဂိုလ်ဟာဇာတုရတည်လို့လက်တွေ့ရတည်လို့ဆိုတာပေါင်းစပ်ပြီးတော့ဒီနားလည်ဖို့ပါပဲနှစ်ဖက်ကကြာမှဒီလိုတတိမျိုးရှိရင်ကိလေသာစီချောင်းကြီးအများကြီးစီးနေတာမပြတ်ဘူးမရဘူးဒီလိုအတိမျိုးရှိလို့ရှိရင်ကိလေသာစီချောင်းလည်းမပြတ်ဘူးဆိုတာပေါ့လေရှိရှိကဇံရတဲ့ပုဂ္ဂိုလ်များတော်မှဇံရဲ့အာယုံလောက်သာကြည့်ပြီးတော့ပုံမှန်ဖြစ်တဲ့အခြေအရာလောက်သာကြည့်ပြီးတော့တကယ်ကိလေသာတွေတလောကလုံးစီးဆင်းနေတာပေါ့လေရပ်ပုံလည်းမသိပြတ်ပုံလည်းမသိပေါ့လေအဲ့ဒါနောက်ဖက်ကကြာမှဆက်လက်ပြီးတော့ပြောပါဘို့ဒီနေ့တော့ဒါလောက်ပဲတို့ကြအောင်ဆို
စာဓုစာဓုစာဓု